ထိုင်းမြန်မာနယ်စပ်ကကော့တောင်ရနောင်းရေလန်းကနေတရားဝင်နိုင်ငံကူးစာအုပ်တင်မြည်သူမြေဝဖြစ်ကြောင်းအထောက်အထား CI စာအုပ်များနဲ့မြန်မာနိုင်ငံကိုပြန်လည်ဝင်ရောက်တာမှာမြန်မာနိုင်ငံနေထိုင်းမြန်မာနိုင်ငံကနေထိုင်းကိုဝင်ရောက်တာတွေကိုရောမတ်လ9ရက်နေ့ကစပြီးတော့ဖြတ်တန်းခွင့်ပြုလိုက်ပြီးဖြစ်ပါတယ်ဒီသတင်းကိုတော့ VOA သတင်းထောက်မအေးအေးမှသတင်းပေးပို့ထားပါတယ်ရှင
်မြန်မာနိုင်ငံနဲ့ထိုင်းနိုင်ငံလူဝင်မှုကြီးကြပ်ရေးဌာနတွေကမတ်လ9ရက်နေ့ကစပြီးထိုင်းမြန်မာနယ်စပ်ရန်နောင်းကော့တောင်လန်းကနေတရားဝင်ထောက်ထားနိုင်ငံကူးစာအုပ်တွေနဲ့ဝင်ရောက်လာသူတွေပဲဖြစ်ဖြစ်ထွက်ခွာသူတွေပဲဖြစ်စီရန်နောင်းကော့တောင်နယ်စပ်လမ်းကိုဖွင့်လိုက်ပြီးဖြစ်ကြောင်းရွှေပြောင်းလူသမားအခွင့်အရေးကွန်ရက် MWRN ရဲ့ဥက္ကဋ္ဌဦးအောင်ကျော်ကအခုလိုပြောပြပါတယ
်ဒီအဓိက main ပေါ့ဗျာထိုင်းနဲ့မြန်မာနဲ့အဓိက main ကတော့ဒီမြောက်ဒီမဲဆောက်အဲ့ဒါသူကစပ်ပြီးမှစူးစမ်းဖွင့်လိုက်တယ်သူကအမကွန်ဒက်ကိုတဲ့ဘူးလေးစီပေါ်လမ်းကနေလေအဓိကတော်လာတဲ့နေရာဖြစ်တဲ့ကြောင်းအဲ့ဒါပြီးမှကျွန်တော်တို့ဟိုမှာမဆိုင်တရှိလေးကိုကြည့်ဖွင့်တယ်ဖွင့်မှအခုတခါကော့တောင်းရင်းနှောင်းပြန်ဖွင့်တာ
အရင်တော့ကတော့ကိုဗစ်ကပ်ဘေးစီကန်းနေကြောင်းနေရပြန်လို့လည်းမရပြည်တွင်းကိုဝင်ရောက်သွားသူတွေကလည်းပြန်ထွက်လို့မရဖြစ်နေတဲ့အခြေအနေတွေတော့အခုချိန်မှာမရှိတော့ကြောင်းအခုလိုပြောပြပါတယ
်တရားဝင်ဆိုတာကဟိုလေကျွန်တော်ဒီငကူကကျွန်တော်ဒီကိုဝင်နိုင်ဒီရှင်ရကျွန်တော်တို့ဟိုကျွန်တော်တို့ဆိုလည်းအခုတရားဝင်ပြီးကြတယ်ဘာပေါ်မှာရှိတာပဲတို့တော့ကျွန်တော်ကိုယ်စီမင်းကကျွန်တော်မြန်မာပြည်ကိုပြန်လို့မရဘူးပြန်ပြီးမှလည်းပြန်လာလို့မရဘူးဆိုတဲ့အနေထားမျိုးအခုကတရားဝင်ဖွင့်လာပြီးဖြစ်တဲ့ကြောင့်ကျွန်တော်ဒီမှာရှိတဲ့ရှေ့ပြောင်းလို့ဒီမှာလေထိုင်းလာဝကတော်မောပေါ့တော်မောကနေပြီးသားရှိထားတဲ့လူတွေအလုံးကဟိုမျက်စက်ဖြစ်ကြုံမှာဟိုတော်မောပြန်လို့ရတယ်ပြင်းပြောင်းလာလို့ရတယ်အနေထားမှာ
ကိုဗစ် -19 ကပ်ရောဂါစတင်ဖြစ်ပွားကလေးကပိတ်ထားခဲ့တဲ့ရန်နောင်းကော့တောင်နေဆက်ခိတ်ကိုတော့ပြီးခဲ့တဲ့2022ခုနှစ်ဇွန်လမှာနေဇက်ဖြတ်တန်းခွင့်လက်မှတ်တည်နဲ့သွာလာခွင့်ပြုခဲ့ပြီးမဲ့နေဇက်ကနေနေအိမ်ကျန်တာမျိုးအဲ့ဒီနေဇက်ကိုတရားဝင်အထောက်အထားဆက်ရွက်ဆောင်ရမ်းနေနိုင်ငံကူးလက်မှတ်တည်နဲ့ဖြတ်တန်းသွာလာတွေကိုတော့ခွင့်မပြုထားပါဘူးအခုအခါမှာတော့တရားဝင်စာအုပ်ဆောင်ရမ်းရှိသူတွေဟာနေဇက်ကိုဖြတ်တန်းသွာလာနိုင်ပြီဖြစ်ပါတယ်ရှင်